မနလေးတိုင်းဒေသကြီးမနလေးမြို့မဟာအောင်မြင်မြို့နယ်မှာရှိတဲ့မစိုးရင်တက်တကဦးဝီရသူဖြစ်တဲ့လူတိများရဲ့နာဂအဖွဲ့ဝင်ဆရာတော်ဦးဝီစိတ်တာဘီဝန်တာဟာဘာသာတစ်ခုနဲ့တစ်ခုကြားအမုန်းတရားပွားစီနိုင်တဲ့ဟောပြောမှုတွေလုပ်တာကိုတွေ့ရှိရတဲ့အတွက်2018ခုနှစ်မတ်လ10ရက်တောက်ကြနေ့ကစပြီး2018မတ်လ9ရက်နေ့အထိတရားဟောပြောခွင့်တစ်နှစ်ပိတ်ပင်လိုက်ကြောင်းနိုင်ငံတော်တန်ခါမဟာနာကအဖွဲ့ကမတ်လ10ရက်နေ့စွဲနဲ့အကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဥဝေရသူဟာဘာသာတစ်ခုနဲ့တစ်ခုကြားအမုန်းတရားပွားပြီးဘာသာရေးအဓိကရင်းတွေဖြစ်လာစေနိုင်တဲ့ဟောပြောမှုတွေအမုန်းတရားချီးချွားစေတဲ့သုံးဆောင်ဟောပြောမှုတွေတရားဥပဒေစိုးမိုးရေးကိုအဟန့်တားဖြစ်စေတဲ့ဟောပြောမှုတွေအပြင်နိုင်ငံရေးပါတီတွေကြားဘယ်လိုဟောပြောမှုတွေကိုဒေသအနှံ့အပြားမှာအချိန်အတော်များများပြုလုပ်ခဲ့တာမို့ဒါဟာနိုင်ငံတော်ဆန်ကမဟာနာကအဖွဲ့ကနေထုတ်ပြန်ချတဲ့ညွှန်ကြားချက်တွေကိုဖောက်ပြရကြနေတယ်လို့ကြေညာချက်မှာဖော်ပြပါတယ်။အခုလိုချိုးပေါက်နေမှုကြောင့်နိုင်ငံတော်ဆန်ကမဟာနာကအဖွဲ့ရဲ့58ပါးစုံကြီးအထူးအစည်းအဝေးကနေဥဝေရသူကိုတရားဟောပြောခွင့်တစ်နှစ်ပိတ်ပင်ဖို့အတွက်ဆုံးဖြတ်ခဲ့တာဖြစ်ပြီးမလိုက်နိုင်ရင်တည်တဲ့ဥပဒေတွေနဲ့အရေးယူသွားမယ်လို့လည်းရေးသားထားပါတယ်။မကြာသေးခင်ကရန်ကုန်လေးစိတ်မှာတရားသူတော်ရှေ့နေကြီးဥကိုနီတစ်နှစ်နဲ့ပြစ်ကတ်လောက်တန်ခံရတဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးဥကိုနီကိုတတ်ဖြတ်ခဲ့သူဟာလူတွေကိုအန္တရာယ်ပြုမဲ့ခွေးယူကိုတတ်ခဲ့သူမို့ကျေးဇူးတင်ထိုက်တယ်လို့ဥဝေရသူကမင်းကြားခဲ့တာဖြစ်ပါတယ်။ဥဝေရသူဟာမွတ်စလင်မုန်တီးရေးတရားတွေဟောပြောသူဖြစ်နေထင်ရှားပြီး2013ဇွန်လတုန်း Times Magazine ရဲ့မျက်နှာဖုံးမှာတော့ The Face of Buddhist Terror ဗုဒ္ဓဘာသာအကြမ်းဖက်ဝါရီရဲ့မျက်နှာအဖြစ်နဲ့ဖော်ပြခြင်းခံခဲ့ရသူပါ။